မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုတွေရုပ်ရက်တိုးလာချိန်အိမ်ကြီးချင်းတရုတ်နိုင်ငံဘက်ကလည်းမြန်မာနဲ့ထိစပ်နေတဲ့နယ်စပ်ပေါက်တွေမှာလုံခြုံရေးတိုးမြင့်လာနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာဒီသတင်းပတ်အစောပိုင်း24နာရီအတွင်းကူးစက်သူ100ရှိခဲ့ပြီးစုစုပေါင်းအတည်ပြုလူနာ600ကျော်ရှိလာခဲ့ရကြောင်းအိမ်ကြီးချင်းနိုင်ငံကြီးကစိုးရိမ်လာနေကြပြီးနယ်စပ်လုံခြုံရေးတွေတိုးမြင့်လာကြပါတယ်အထူးသဖြင့်မြန်မာနဲ့ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာသူတို့အစိုးရကဒီရောဂါကိုထိန်းချုပ်ထားနိုင်ပေမဲ့အတည်ပြုလူနာတိုးလာရဲ့မြန်မာပြည်တွင်းအခြေအနေတွေကြောင့်နှစ်ဖက်နယ်စပ်ကိုအရင်ကထက်လုံခြုံရေးတိုးမြင့်လုံဆောင်နေကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
ဒီဘက်ကခုအဝင်ဆက်ကအရင်ကသူတနေ့တနေ့ကိုယာကနာရှိတယ်သူတနေ့တနေ့မှာကျွန်တော်တို့က3 4 5ဦးလောက်ပဲဘုကကလည်းတော်တော်စီစစ်တယ်ကျွန်တော်တို့ဘက်ကလည်းတက်နိုင်ရင်မသွားဘူးဆိုပြီးတော့စီစစ်နေရပို့ပြီးတော့တင်းတင်းကြပ်ကြပ်လုပ်နေပါတယ်ခင်ဗျာ
ရှမ်းမြောက်မူဆယ်မြန်မာတရုတ်နှစ်နိုင်ငံနယ်စပ်မှာတော့ပြည်တွင်းအတည်ပြုလူနာပထမဆုံးစတွေ့ကြတဲ့ကတရုတ်ဘက်ကလုံခြုံရေးတင်းကျပ်လိုက်တာဖြစ်ပြီးအခုလိုအတည်ပြုလူနာတိုးလာချိန်မှာမူဆယ်ဘက်မှာလည်းကျန်းမာရေးစစ်တာတွေနှစ်ဖက်လုံးတိုးပြီးလုံနေရလို့ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်မူဆယ်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတာဝန်ရှိသူတွေဩဂုတ်လ26ရက်မှာဒီကိစ္စကိုအစည်းအဝေးလုပ်ခဲ့ကြောင်းလည်းသူကပြောပါတယ်
ဒီဥပက္ခတော့သူ့နိုင်ငံနဲ့ပတ်သက်တဲ့စီကံဆိုတော့တော်တော်နော်နိုင်ငံထဲမှာရောဂါမှုတွေ့တာများလာဆိုဒီဘက်မှာကအဝင်ထွက်ခိတ်ကြီးဖြစ်တယ်ပေါ့နော်အောက်ကတက်လာတဲ့ရင်ရင်ဒီပုံမှာလည်းပြန်ဖြစ်တယ်ပေါ့နော်ပို့ပြီးတော့ဒီနေ့ကအချိန်ဟုတ်ပြန်နေလူကမာဒီကပိုးစားတွေ့တဲ့ပုံစံအတိုင်းကိုကျွန်တော်တို့ဒီမှာအခုပြန်လုပ်တာပေါ့နော်
ပြည်တွင်းမှာယောဂဗိုလ်စာတွေ့ရဲ့မလ20ရက်ကစလို့အခုထိဓာတ်ခွဲစမ်းသပ်မှုပေါင်း3000ကျော်လောက်လုပ်ထားပြီးဩဂုတ်လ28ရက်အထိစာရင်းအရာယောဂဗိုလ်ကင်းစင်သူ349ယောက်ရှိပါပြီ။သေဆုံးသူကတော့6ယောက်ဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။